ထိုင်းနိုင်ငံတွေမှာအချောင်းမျိုးမျိုးနဲ့ထောင်ကျပြီးတော့လဝကအချုပ်တွေမှာနင်းနေရတဲ့လူရစီတဲ့အချုပ်သားတွေအပါအဝင်မြန်မာရွှေပြောင်းလူသမား200လောက်ကိုတရချားစီထိုင်းမြန်မာနယ်စပ်မင်းဆောက်မျိုးကချစ်ချည်ရေးတရားနံပါတ်1ကနေထိုင်းဘက်ကနေမြန်မာဘက်ကိုလွှဲပြောင်းပေးနေပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြပေးမှာပါ
ထိုင်းနိုင်ငံတွင်ကအချင်းထောင်တွေမှာလူရစီလို့နေရပြန်ရမယ့်အချင်းသားတွေပါဝင်နေဆက်ချက်ကျော်ဖမ်းဆီးခံရသူတွေကိုဩဂုတ်လ3ရက်နေ့ကစပြီးတရချားစီအယောက်200ဝန်းကျင်ကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ချစ်ကြည်ရတရားနှစ်ကနေရပြန်ပို့ပေးနေတာပါတလကျော်ကြာပိတ်ထားတဲ့ချစ်ကြည်ရတရားနှစ်ကနေဒီလဇန်ကစပြီးနေရပြန်ပို့အတွက်ထိုင်းနဲ့မြန်မာတို့သဘောတူပြီးပြန်ဖွင့်ပေးနေတာဖြစ်ကြောင်းနေရပြန်လို့သမားတွေကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတဦးကပြောပြပါတယ်
ဟုတ်ကဲ့တရက်နေ့တူတရက်နေ့စဖွင့်လာတရက်ချာ200ပြီးတော့တရက်နေ့ဖွင့်လဲ2ရက်နေ့ပြည့်တယ်3ရက်နေ့ကျော်ဖွင့်တယ်ပေါ့နော်အခုချိန်တို့ရှစ်တုံးထုတ်လို့ရှိပြီပေါ့ဟုတ်တယ်ဟုတ်တယ်ကျမ
န
ေ့ရက်ဖွင့်တယ်ဒီနေ့ပြည့်တယ်ဆိုတော့ဟုတ်တယ်တရက်ချာ200မှာအမင်းနဲ့အများတော့အဆုံးထွက်တာတော့ရှိတယ်ဒီ IDC ဆိုတဲ့ချုပ်ကြီးဟိုထိုင်းနိုင်ငံမှာထောင်ချပြီးချုပ်ကြီးချုပ်တရားနေပြီးတော့ဟိုဒီထောင်ရက်စီပြီးရှိရင် IDC မှာတက်ရတယ်တရက်မှာဆင်းမနိုင်ငံကိုပြန်ဆွဲမဲ့လူတွေဒါတော့ညာလေအဲ့ဒီလူတွေကအရှင်းတော့ရေအဲ့ဒီချက်ချုပ်တဲမှာချုပ်ချက်ဆီခေါင်းထဲမှာချုပ်ချက်ရှိသွားပြီဒါပေမဲ့ဒီဝင်းချင်းကိုပိတ်ထားတော့ပြန်လို့မရအောင်ဖြစ်တယ်တော့ပြီးတော့ပြင်းနေတယ်ပေါ့နော်အဲ့ဒီလူတွေတော့လက်ဇက်ကိုခိုးဝင်လာလို့ပြီးတဲ့လူတွေရှိတယ်ထုတ်တာသဘောမျိုးနဲ့အဖမ်းခံပြီးတော့ပြန်လာကြတယ်ဘာကြောင့်လဲဆိုတော့ထိုင်းနိုင်ငံမှာလည်းအရှင်းတော့ရေဟိုမင်းချက်ချုပ်ကမရှိဘူးလေပုံမှန်လူထုကားတွေနိုင်ငံရင်းနဲ့ပြန်လာလို့မရဘူးကိုယ့်စီစဉ်နဲ့ကိုယ်ပြန်လာလို့မရဘူးလို့မရဘူ
းတခြားနယ်မြေအသီးသီးကအလို့သမားတွေဟာကိုဗစ်ကာလလက်ဇက်ဖြတ်ကျော်ခွင့်မရတာတွေကြောင့်နေရမပြောင်းနိုင်ကြတဲ့အခါမှာအဖမ်းဆီးခံပြီးပြန်ကြတယ်လို့လဲဆိုပါရယ်ကိုဗစ်ကပ်ဘေးကြောင့်ထိုင်းမှာအလုပ်လက်မဲ့ဖြစ်နေတာကြောင့်ကောတချို့ကတော့မြန်မာပြည်မှာမိသားစုဝင်တွေကိုဗစ်ကူးစက်ပြီးသေဆုံးခဲ့တာကြောင့်ကောမဖြစ်မနေပြန်နေကြရတာဖြစ်ကြောင်းဆက်ပြောပြပါရယ
်တို့ကလည်းရှင်းတော့ထိုင်းမှာနေဖို့တကစေဝလုံးတွေတွေ့သိနေအပြိုကပ်ဖို့ဖြစ်တယ်သူကမိသားစုနဲ့မိသားစုဝင်တွေအောက်ကလူတွေမရှိတော့လို့ပြန်ကြတယ်ဟိုသေဆုံးရတာမျိုးတွေနောက်ရောမိသားစုဝင်အသက်ကြီးတဲ့လူတွေအများစုကြံခဲ့ကြတာလေအဲ့ထိုင်းမှာလုပ်ရလူတွေကောင်းနေတာလို့ရှင်မှာအောက်မှာလူကြီးတူမနဲ့ခရီးသွင်းနေကြတယ်။အဲ့ကျန်နေတာတော့အဲ့ဒီလူကြီးတူမတွေကအခုချိန်မှာဒီဟောမယ်။ဒီမကောင်းဖြစ်တဲ့သူတတ်တည်ဆုံးသွားတော့သူတို့ရဲ့တာသမီကလေးတွေကိုထိတ်ကြည့်လို့လည်းမရှိတော့ဘူး။အဲ့တော့မရှိမနေပြန်ရတဲ့ပုံစံကိုတွေ့ရတာ
။ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသပ်ထက်မနည်းရှိနေပြီးတရားမဝင်အထောက်ထားမဲ့တွေအများပြားရှိနေတာပါ။အခုဆိုရင်ကိုဗစ်ကပ်ဘေးကြောင့်စိတ်လုံအလုံယုံတွေပိတ်သိမ်းတာလူတွေရှော့ချတာတွေရှိလာတဲ့အတွက်အလုပ်လက်မဲ့တွေဖြစ်ပြီးနေရပြန်ကြရတဲ့သူတွေလည်းရှိပါတယ်။တရားဝင်အထောက်ထားရှိသူတွေကအစအလုပ်လက်မဲ့တွေဖြစ်လာတာတွေကြောင့်နေရပြန်ကြသူတွေရှိတယ်လို့နေစဉ်ခိုးဝင်လာသူတွေကလည်းအများအပြားရှိနေတာကြောင့်နေဆက်လွယ်မှုကြီးကြေးအချုပ်တွေမှာဖမ်းဆီးထားပြီးပြန်ပို့နေတာတွေလည်းရှိနေပါတယ်ရှင်။